Malaysia နိုင်ငံမှာအတင်းအကျပ်ဖမ်းဆီးခံခဲ့ရတယ်လို့သတင်းတွေထွက်နေတယ်။မြမအရေးလှုပ်ရှားသူမတ်သူစာမောင်နဲ့မိသားစုပျောက်ဆုံးမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကဒီနေ့ပဲပြောလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်အဖြစ်အတိမတ်ပြုထားတဲ့အထောက်ထားကင်ဆောင်ထားတဲ့သူအသက်46နှစ်အရွယ်မတ်သူစာမောင်နဲ့သူ့ရဲ့ခင်မွန်ကလေး3ဦးတို့ဟာဇူလိုင်လ4ရက်နေ့ကဘသူဘဲဝါမှအတိအကျမသိရတဲ့သူတွေကမလေးရှားနိုင်ငံစီလံကောပြည်နယ်ကနေသူရဲ့နေအိမ်မှာလာရောက်ခေါ်ဆောင်သွားတာလို့မျက်မြင်သက်သေတွေနဲ့လုံခြုံရေးကင်မရာကမှတ်တမ်းတွေကိုကိုးကားပြီးလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောပါတယ်မတ်သူစာမောင်နဲ့သူ့မိသားစုကိုရှာဖွေဖို့နဲ့သူတို့ဘေးကင်းစေဖို့မလေးရှားအစိုးရအနေနဲ့အရေးတကြီးဆောင်ရွက်တင်ပါတယ်လို့လည်း HRW အာရှရေးရာဒါရိုက်တာအလင်းပီယာစင်ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မိသားစုလိုက်ပျောက်ဆုံးနေကြောင်းတိုင်ကြားချက်ကိုလက်ခံရရှိပြီးတဲ့နောက်ရဲတပ်ဖွဲ့ကလူပြောက်မှုနဲ့အမှုဖွင့်ခဲ့တယ်လို့လည်းစီလံကောရဲဌာနအကြီးအကဲဟူစိန်အိုမာခန်းကိုကိုးကားပြီးရိုက်တာသတင်းကဖော်ပြထားပါတယ်။ပြန်ပေးဆွဲမှုအပါအဝင်ဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးသွားမယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောကြတာမရှိသေးပါဘူးရှင်။